American ပြည်တော်စု Florida ပြည်နယ်ကနေဒီအာဂါသာစခန်းကနေလွှတ်တင်ခဲ့တဲ့ Crew Dragon အာဂါသာယာဉ်နဲ့အတူအာဂါသာရဲ့ရောက်ရှိနေတဲ့ American အာဂါသာယာဉ်မှု Douglas Holly နဲ့ Bob Packen တို့ဟာ Washington DC ဒေသဆန်တော်ချင်းတနင်္ဂနွေနေ့မနေ့၁၀နာရီကျော်အချိန်လောက်မှာနိုင်ငံတကာအာဂါသာစခန်းကိုရောက်ရှိမှာဖြစ်ပါတယ်။အသက်53နှစ်အရွယ် Holly နဲ့အသက်49နှစ်အရွယ် Packen တို့ဟာအရင်က American စစ်တပ်ကလေယာဉ်မှုတွေဖြစ်ပြီး2000ပြည့်နှစ်မှာ American Agatha Agency NASA မှာစပြီးတော့တာဝန်ထမ်းဆောင်ခဲ့ကြတာပါ SpaceX ဒုံးပျံယာဉ်ကိုစနေနေ့ကအအောင်မြင်မြင်လွှတ်တင်နိုင်ခဲ့တာဟာပုဂ္ဂလိကကုမ္ပဏီလုပ်ဒုံးပျံနဲ့လွှတ်တင်တဲ့ပထမဆုံး Agatha ခီးစဉ်ဖြစ်သမိုင်းတွင်သွားခဲ့တယ်လို့ဆယ်စုနှစ်တခုနီးပါးအတွင်း American မြေပေါ်ကနေ Agatha ယာဉ်ပြန်လည်ပြည့်လွှတ်နိုင်တာလည်းဖြစ်ပါတယ် SpaceX ဒုံးပျံယာဉ်ကို California အခြေစိုက် Billionaire တထေး Elon Musk တည်ထောင်ခဲ့တာပါElon Musk ကဒုံးပျံအအောင်မြင်မြင်ပြည့်လွတ်နိုင်လို့မဖော်ပြတဲ့အဝန်တာပြောရှင်းတယ်လို့ပြောပြီးတော့ဒါဟာအင်္ဂါကြိုမှာလှည့်ရင်ကြည့်မှုတည်ထောင်မှုပထမခြေလှမ်းဖြစ်လိမ့်မယ်လို့လည်းပြောပါတယ်။စနေနေ့က SpaceX ဒုံးပျံလှုပ်တင်တဲ့အခမ်းအနားကိုတက်ရောက်ခဲ့တဲ့ American သမ္မတ Donald Trump က NASA ကဝန်ထမ်းတွေကိုချီးကျူးစကားပြောကြားခဲ့တယ်လို့ American မြေပေါ်ကနေအာကာသယာဉ်ကိုပြန်လည်လှုပ်တင်နိုင်ခဲ့တဲ့ထူးခြားတဲ့နေ့တစ်နေ့ဖြစ်တယ်လို့လည်းပြောပါတယ်။ American မြေပေါ်ကနေအာကာသရဲကို American အာကာသယာဉ်မှု2012ခုနှစ်မှာနောက်ဆုံးဆီလုခဲ့တာဖြစ်ပါတယ်ရှင်။